မြန်မာအာဏာသိမ်းစစ်ကောင်ဆောင်တဲ့နီးစပ်သူလို့သတင်းထွက်ခဲ့တဲ့စီးပွားရေးလုပ်ငန်းရှင်ဦးထွန်းမင်းလက်အပေါ်ထိုင်းအာဏာပိုင်တွေကစွဲချက်တင်ထားတဲ့အမှုတွေနဲ့ဆက်ဆက်ပြီးထိုင်းလွတ်တော်အမှတ်2ကိုလည်းစွဲချက်တင်လိုက်ပါတယ်ထိုင်းရှင်နေကျောက်တောက်ကြရတဲ့နေ့ရက်ထုတ်ပြန်ချက်ထဲမှာအထက်လွတ်တော်အမှတ်ဥပါကစ်ပါချာရီရန်ကုန်အပေါ်မွေးစေဝါမောင်ခိုကူးမှုငွေကြေးခွာချမှုနိုင်ငံဖြတ်ကျော်ရာဇဝတ်မှုအဖွဲ့တွေနဲ့ပတ်သက်မှုအပါအဝင်စွဲချက်6ခုနဲ့တရားစွဲခဲ့တာပါ။ဘန်ကောက်မြို့တော်ကရာဇဝတ်တရားရုံးကစာတမ်းတွေရုံချင်းမှာသူ့ပေါ်ဆွဲထားတဲ့စွဲချက်အလုံးကိုအမတ်ပါချယ်ရီရန်ကုန်ကတော့ညှင်းဆိုခဲ့ပြီးထိုင်းဘတ်ငွေ10တန်းနဲ့အာမခံတင်ခဲ့ပါတယ်။အမှုရဲ့စွဲချက်တွေထဲမှာတရားမဝင်မွေးစေရောင်းချမှုကရတဲ့အမျက်ငွေတွေကိုဦးထွန်းမင်းလက်နဲ့သူအမတ်တော်အမတ်တို့ကထိန်းချုပ်ထားတဲ့စွမ်းအင်ကုမ္ပဏီတစ်ခုကတဆင့်ငွေကြေးခွာချခဲ့တယ်လို့ဆွဲထားပါတယ်။ပါချယ်ရီရန်ကုန်ကတော့သူ့အနေနဲ့အဲ့ဒီကုမ္ပဏီကပိုင်ဆိုင်မှုတွေကိုသူလွှတ်တော်မှစဖြစ်တဲ့2019ခုနှစ်တကယ်ကရောင်းချထားပြီးဖြစ်ကြောင်းဖြေရှင်းထားပါတယ်။ထိုင်းသတင်းတွေရဲ့ဖော်ပြချက်တွေမှာတော့သူနဲ့ဦးထွန်းမလတ်နှစ်ဦးမှာတခြားကုမ္ပဏီအများပြားမှလည်းအကျိုးစီးပွားတွေဆက်ဆက်နေတာရှိတယ်လို့ဆိုပါတယ်။ဦးထွန်းမလတ်ဟာစစ်ကောင်စီတွေလက်နက်ပွဲစားလုပ်ခဲ့တယ်ဆိုတဲ့သတင်းတွေထွက်ခဲ့ပြီးအမေရိကန်ရဲ့ပိတ်ဆို့ရေးယူတဲ့အစည်းအဝေးထဲမှာလည်းပါပါတယ်။သူ့ကိုတော့ထိုင်းရဲကမနေ့စက်တင်ဘာလတည်းကဖမ်းထားတာဖြစ်ပါတယ်။